Israel နဲ့ Lebanon ချင်းဆိုင် Hezbollah တို့အကြားဂျပန်ကြာသေးတဲ့ပစ်ခတ်ရစေးဆက်ပြီးတော့ရှိနေပုံရပါမယ်။နေရာတချို့မှာတော့တိုက်ခိုက်မှုတွေရှိနေပါတယ်။ Lebanon တောင်ပိုင်းမှာတော့ Israel တွေကြောင့်တိုက်ခိုက်မှုကြောင့်တဦးသေဆုံးတယ်ဆိုပြီး Lebanon ကျမ်းမာရေးဌာနကတနင်္လာနေ့ကထုတ်ပြန်လို့ပဲ Lebanon ရှေ့ကျမ်းမာလည်းတိုက်ခိုက်မှုကြောင့်စစ်သားတဦးထိခိုက်ဒဏ်ရာရသွားတယ်လို့ Lebanon စစ်တပ်ကပြောပါတယ်။အပြည့်အသဘောတူညီချက်ကိုချူဖောက်နေတဲ့စစ်သွေးကြွနေရာတွေကိုပြတ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာဆိုပြီးအစ္စရေးဘက်ကပြောပါတယ်။လေဗနွန်အစ္စရေးနယ်စပ်ကအငင်းပွားပိုင်နက်မှာထိုင်ထားတဲ့အစ္စရေးခြေကုပ်တွေကိုပြတ်မှတ်ထားပြီးတိုက်ခိုက်ခဲ့တယ်လို့ Hezbollah တို့ဘက်ကလည်းတင်းလာနေကပြောပါတယ်။ဒါဆိုရင်တော့အပြည့်အသဘောတူညီချက်ရပြီးတဲ့နောက်ပထမဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။ပိုင်နက်အငင်းပွားဖွယ်ရှိတယ်ဆိုတဲ့အစ္စရေးသတ်မှတ်ထားတဲ့နေရာကိုဒုံးကျည်နှစ်ဆင်းတဲ့ Hezbollah တို့ဘက်ကပြတ်ခတ်ခဲ့တယ်ဆိုပြီးအစ္စရေးစစ်တပ်ကပြောပါတယ်။အခုလို Hezbollah တို့ဘက်ကဒုံးကျည်တိုက်ခိုက်မှုကိုပြင်းပြထန်ထန်တုံ့ပြန်မယ်ဆိုပြီးတော့ Israel ကဝေးဝန်ကြီးကဆိုပါတယ်။ Hezbollah တို့ဘက်ကအပြည့်အသဘောတူညီချက်ကိုချိုးပေါက်လာရင်တံပြန်မယ်ဆိုပြီးတော့သတိပေးထားတဲ့အတိုင်းအသေးချာကိုတုံ့ပြန်သွားမယ်ဆိုပြီး Israel ကဝေးဝန်ကြီး Case က X လို့မီဒီယာမှာရေးသားထားပါတယ်။